ကချင်ပြည်နယ်နန်းစံရံကျေးရွာကစစ်ဆောင်ပြည်သူတို့ကဒီရက်ပိုင်းတွေအတွင်းနေရပြန်လာခဲ့ကြသလိုတမရဘက်ကစစ်ဆောင်တွေပြန်လာနိုင်ရေးအတွက်စတင်ပြီးတော့ဆောင်ရွက်နေပြီဖြစ်ပါတယ်ကချင်ငင်းရဲ့အကျိုးဆောင်အဖွဲ့ PCG ကတမရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIU တို့ကြားစစ်ဆောင်တွေနေရပြန်ရေးအတွက်တွေ့ဆုံဆွေးနွေးနိုင်ဖို့ကြားဝင်ညှိနှိုင်းနေပြီးတော့ကချင်နိုင်ငံရေးခေါင်းဆောင်တချို့ကတော့လာမယ့်နှစ်လလောက်မှာစီစဉ်တဲ့အကြောင်းတွေဖော်နိုင်မယ်လို့မျှော်လင့်ထားကြပါတယ်ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပို့ထားပါတယ်
ဟုတ်ကဲ့ဝိုင်းမော်မြို့နယ်မြကြီးနားပမော်ကာလန်ဘေးကနမ်ဆန်ရံရွာသားအချို့ဟာဒီလ20ရက်နေ့လောက်ကနေရပ်ကိုပြန်လာတာတွေရှိခဲ့ပြီးတမရော်ကလည်းဒီလ21ရက်နေ့ငင်းချမ်းရေးဆိုင်ရာကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာစစ်ဆောင်တွေနေရပ်ပြန်ရေးအတွက်စတင်ဆောင်ရွက်နေပြီဖြစ်ပါတယ်စစ်ဆောင်တွေနေရပ်ပြန်လာချိန်မှာတမရော်ကလည်းမိုင်းရှင်းလင်းတာတွေဆောင်ရွက်နေကြောင်းကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆောင်အောင်ကအခုလိုပြောပါတယ
်အိမ်ဆောင်စု18စုရောက်နေတယ်လို့သိရတယ်နမ်ဆန်ရံရွာဆိုတော့အရင်တော့အင်ချေ2000ကျော်ရှိတဲ့ရွာကြီးပေါ့နော်အခုက18အိမ်ပဲပထမအဆုံးလာတဲ့လူတွေအခုလာနေတဲ့လူတွေကတော့အိမ်လဲနည်းနည်းပါးပါးပြင်ရတဲ့လူတွေတော့ပဲလာသေးတယ်ပေါ့အိမ်ကြီးအများကြီးပြတ်သွားတဲ့ဟာကြီးတော့အဲ့ဒါတွေကလာရင်လည်းဘယ်မှာနေနေရလဲမရှိဘူးပေါ့နော်နမ်ဆန်ရံအဲ့ရွာထဲမှာတမ်းတော်ထောင်ထားတဲ့ဟာတော့ရှင်းပြီလို့တော့ပြောပါတယ်မပေါ့ကတိုင်မှုကလည်းပြောပါတယ်ကျွန်တော်ပြောပြတာရှိတဲ့နဲ့ဟာတော့အခုတော့မလုံနိုင်သေးဘူးကဒါနှစ်ဖက်ညှိနှိုင်းချင်းမှလိုရတဲ့အလုပ်တွေအများကြီးရှိနေတယ
်စစ်ဆောင်တွေနေရပြန်ရေးအတွက်ကမ်ရော်နဲ့ KIA တွဲဆုံဆွေးနွေးနိုင်ဖို့အတွက် PCG ကကြားဝင်ညှိနှိုင်းနေကြောင်းလည်းဦးအင်ရှန်ဆန်အောင်ကဆက်ပြောပါတယ
်အချိန်ကတော့ပြောလို့မရသေးဘူးဘာလို့ဆိုရင်အခုညှိနှိုင်းနေသေးပေမလို့ညှိနှိုင်းတယ်ဆိုတော့ကျွန်တော်ဂျားထက်မှဟိုသွားဒီသွားနဲ့ညှိနှိုင်းပေးနေတာပဲရှိသေးတယ်သူနှစ်ဖက်ကတွေ့ဆုံပြီးမှညီနိုင်တဲ့အချက်မရောက်သေးဘူး။ဟုတ်ပဲဟုတ်ပဲတွေ့ဆုံဒီပဲတွေ့ဆုံနဲ့လုပ်ပေးနေတဲ့အနေအထားမျိုးပဲရှိပါလေ။ KO ဘက်ကတော့ဒီ IDPD ရဲ့အမြန်ပြန်လာရေးကိုသူကအများကြီးလှူလာတာပေါ့နော်။အဲအများကြီးလှူလာတယ်ဆိုတော့သူရဲ့မူဝါဒအထက်မှာကိုရှိ
ကချင်နိုင်ငံရေးခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာတူးကြကတော့ဇန်နဝါရီလအတွင်းမှာနှစ်ဖက်ဆွေးနွေးနိုင်ပြီးနှစ်လယ်မတိုင်ခင်မှာအဆင်ပြေလာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်။ဒီဇန်နဝါရီလအစကတ်စမဒုတိယပတ်လောက်ဆွေးရှင်းသူတို့ရှင်းရှင်းပြန်ပြေးကြမယ်။အဲ့ဒီတော့ဇန်နဝါရီဆိုင်ပြရဲမတ်စ်ဒီဂျာမာတော့အပြေဖြစ်လာလိမ့်မယ်လို့ထင်တယ်လေ။ဒီ2019နှစ်လယ်မတိုင်တော့အဲဒါပြည်ရတဲ့အဆင်ပြေလာလိမ့်မယ်။အဲ့ဒီမြစ်တူပြည်တော်ဒုနယ်လာတင်တာအများကြီးတိတာလာတယ်ကလေးနော်ဟုတ်ကဲ့ကျွန်တော်ကတော့အကောင်းဆုံးကိုပြင်ပါလေဒီ2019အတွက်ဒီဟာတော့ဒီပေါ်လာလိမ့်မလို့ဖြစ်နေလေ
တမရော်နဲ့ဆွေးနွေးမဲ့အခြေအနေကိုမေးမြန်းဖို့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးအမည်မဖော်လို့တဲ့ KIO ရဲ့တာဝန်ရှိသူတဦးကတော့စစ်ဆောင်တွေနေရပြန်နိုင်ရေးအတွက်တမ်ရော်နဲ့ဆွေးနွေးဖို့ရှိသလိုတေချာတဲ့သဘောတူညီချက်တွေရရှိပြီးမှသာပြန်လည်ပို့ဆောင်ရေးကိုဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။ကချင်ပြည်နယ်အတွင်းမှာ2018ခုနှစ်နှစ်လပိုင်းလောက်ကစတင်ပြီးတမ်ရော်နဲ့ KIO အကြားမှာတိုက်ပွဲဖြစ်ပွားတာတွေညှော်နေလာသလိုဒီလပိုင်းတွေအတွင်းမှာတော့လုံးဝနှိပါရပ်ဆိုင်နေခဲ့ပါတယ်။ဒီလ21ရက်နေ့ကထုတ်ပြန်တဲ့တမ်ရော်ရဲ့ငင်းချမ်းရေးဆိုင်ရာကြေညာချက်မှာကချင်ပြည်နယ်မှာအခြေစိုက်တဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့အခြားစစ်တိုင်း၄တိုင်းကနယ်မြေမှာစစ်ရေးလှုပ်ရှားမှုတွေကိုလေးလာကြာရပ်ဆိုင်ကြောင်းနဲ့စစ်ဆောင်ပြည်သူတွေနေရရင်းပြန်နိုင်ရေးအတွက်တမ်ရော်ကကူညီဆောင်ရွက်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ်